ဩစတြေးလျနိုင်ငံကမြန်မာနိုင်ငံဆိုင်ရာစစ်တမ်းမှုအသစ်ခန့်အပ်ပြီးစီးရီးယားဆက်ဆံမှုကိုပြန်လည်တည်ထောင်လိုက်ပြီးဖြစ်တာကြောင့်ဩစတြေးလျတော်ဝင်ရေးတပ်ကဗိုလ်မှူးကြီးဂျွန်ဒတ်လေးဟာစစ်တမ်းမှုအဖြစ်နဲ့ဒီကနေ့ရန်ကုန်မြို့ကိုရောက်ရှိလာပြီးဖြစ်ပါတယ်။ဒီရာထူးဟာ1989ခုနှစ်ခေတ်ကလစ်လတ်နေခဲ့တာဖြစ်ပါတယ်။ဗိုလ်မှူးကြီးဂျွန်ဒတ်လေးဟာဩစတြေးလျစစ်တမ်းမှုအဖြစ်ထိုင်းနိုင်ငံမှာတာဝန်ထမ်းဆောင်ခဲ့ပုသလိုရေးတပ်တမ်းမှုအဖြစ်နဲ့လည်းအင်ဒိုနီးရှားနိုင်ငံမှာတာဝန်ထမ်းဆောင်ခဲ့ပုသူဖြစ်ပါတယ်။အခုလိုစစ်တမ်းမှုရောက်ရှိတာဟာရန်ကုန်စစ်ကမ်းကိုဩစတြေးလျကတော်ဝင်ရေတပ်စစ်သည်မော HMAS Childers ရောက်ရှိလာတာနဲ့လဲထိုက်ဆိုင်နေတာဖြစ်ပါတယ်။ဒါဟာ1959ခုနှစ်ကဩစတြေးလျရေတပ်စစ်သည်မော HMAS Quiberon မြန်မာနိုင်ငံကိုရောက်ရှိပြီးနောက်ပိုင်းပထမဆုံးအကြိမ်ပြန်လည်ရောက်ရှိလာခြင်းလည်းဖြစ်ပါတယ်။သင်မောသား22ဦးပါဝင်တဲ့ဒီရေတပ်စစ်သည်မော်မြန်မာနိုင်ငံကိုချစ်ကြည်ခီးစဉ်အဖြစ်နဲ့ရောက်ရှိလာတဲ့အပေါ်ဩစတြေးလျယာယီကာကွယ်ရေးဝန်ကြီးအထက်လွှတ်တော်အမဂျော့ချ်ဘရန်ဒစ်ကကြိုဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာပြုတ်ပြင်ပြောင်းလဲမှုတွေစတင်လှုပ်ဆောင်လာပြီးတဲ့နောက်ပိုင်းဩစတြေးလျကစီးရီးယားဆက်ဆံမှုတွေတဖြည်းဖြည်းချင်းတိုးမြင့်လှုပ်ဆောင်လာနေတဲ့အကြောင်းလဲကာကွယ်ရေးဝန်ကြီးကပြောပါတယ်။ဒီ HMAS Childers စစ်သည်မော်ဟာမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းစစ်ကံကိုတွားရောက်มาဖြစ်ပြီးအဲ့ဒီကမှအန်ဒမန်ကျွန်းမှာအိန္ဒိယကအင်ရှင်အဖြစ်လက်ခံကျင်းပမဲ့ရေတပ်စီးရေးလက်ကျင့်မှုမှာပါဝင်တော့มาဖြစ်ပါတယ်။ဩစတြေးလျနိုင်ငံဟာမြန်မာနိုင်ငံနဲ့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေတိုးမြင့်လှုပ်ဆောင်လာနေတာမှာ2013ခုနှစ်ကကုန်သွယ်ရေးကော်မရှင်နာယုံရန်ကုန်မြို့မှာဖွင့်လှစ်တဲ့အထိတိုးမြင့်လှုပ်ဆောင်လာတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုအားပေးတဲ့အနေနဲ့ရောမြန်မာစစ်တပ်ဆံမီတဲ့စစ်တပ်တခုဖြစ်လာစေရေးအတွက်ပါရည်ရွယ်ပြီးဩစတြေးလျကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့စီးရေးအရာပိတ်ဆို့အရေးယူမှုတချို့ကိုလည်းအကန့်အသတ်နဲ့ရှော့ချပေးနေတာဖြစ်ပါတယ်။တစ်ဖက်ကမြန်မာနိုင်ငံအပေါ်စစ်လက်နဲ့တင်ပို့ရောင်းချမှုတွေကိုဩစတြေးလျကကနေ့ထိပိတ်ပင်ထားဆဲဖြစ်ပေမဲ့ခီးသွားလာခွင့်နဲ့ဘန်တာငွေကြေးဆိုင်ရာပိတ်ဆို့မှုတွေကိုတော့2012ခုနှစ်ဇူလိုင်လမှာပြန်လည်ရုပ်သိမ်းပေးခဲ့ပါတယ်။